ရခိုင်မင်းနယ်မှာလက်နက်ကင်ပဋိပက္ခတွေအဆုံးသတ်ဖို့နဲ့အင်တာနက်ကန့်သတ်ချက်တွေကိုအဆုံးသတ်ဖို့စစ်တွေမြို့မှာတောင်းဆိုလှုပ်ရှားခဲ့ကြတဲ့လူငယ်3ဦးကိုငိမ့်ညံ့စွာစုဝေးခွင့်နဲ့စီတန်းလဲ့လေခွင့်ဆိုင်ရာဥပဒေပုံမှန်19နဲ့ဒီကနေ့ပဲတရားစွဲလိုက်တဲ့အကြောင်းပြောပြပါမယ်ကျွန်တော်ထောင်းခံပါရခိုင်မင်းနယ်စစ်တွေမြို့ကမ်းပါရှိမှာဒီလ17မှာကိုယ့်ရဲ့နေ့ကတောင်းဆိုဆန္ဒပြခဲ့ကြတဲ့အတွက်ဖန်စီကန်နာတဲ့ရခိုင်မင်းနယ်ကျောင်းသားတမကအဖွဲ့ဝင်ကိုကျော်နိုင်သေးကိုဦးတန်းနိုင်နဲ့ကိုတူတူအောင်တို့၃ကိုစစ်တွေမြို့နယ်တရားရုံးမှာဒီကနေ့ရုံးထုတ်စစ်ဆေးခဲ့ပြီးငိမ့်စုစီပုံမှန်19နဲ့တရားစွဲတင်လိုက်တာပါအမှုရင်ဆိုင်နေရတဲ့လူငယ်၃ကိုတရားရုံးကအမှားခံပေးခဲ့တဲ့အတွက်ဒီကနေ့ပဲပြန်လွတ်လာတယ်လို့လည်းအမှုမှာလိုက်ပါအကျိုးဆောင်ပေးနေတဲ့တရားလွတ်တော်ရှင်နေဦးကျော်ညွန့်မောင်ကပြောပါတယ်
ဒီနေ့ကြောင်းသားသုံးကိုကျွန်တော်တို့ညှိစုစီနဲ့ပဲကျွန်တော်တို့တရားစွဲနေပါတယ်ခင်ဗျာညှိစုစီစကိုနဲ့တရားစွဲနေပါတယ်တရားစွဲနေတော့ကျွန်တော်တို့ဒီနေ့အာမခံ၆ပါတယ်အာမခံ၆တော့တရားရုံးကကျွန်တော်တို့အာမခံပေးလိုက်ပါတယ်ညှိစုစီစကိုကကျွန်တော်တို့ပြစ်ဒဏ်3လအထိပဲရှိတာဟိုအာမခံပေးလိုက်တဲ့ပုံမှန်ပါတရားရုံးကလည်းအာမခံပေးနေတဲ့အမှုမလို့အာမခံပေးတာဖြစ်ပါတယ်လူအာမခံတာပါသူတို့ရုံရှိကျွန်တော်တို့ရုံရှိနေတဲ့ပြမှာသူရုံကိုကျွန်တော်တို့မှန်မှန်လာဖို့ရယ်ကျွန်တော်တို့တကယ်လို့သူတို့ထွက်ပြေးတော့လို့ရှိရင်အမကန်တဲ့လူတွေကစေသိကြရောပါမယ
်ကိုဗစ်ကရောဂါကူးစက်မှုတွေကြောင့်တောင်းလာလှုပ်ရှားမှုတွေကန့်သတ်ထားခြင်းမှာဆန္ဒပြလှုပ်ရှားခဲ့တဲ့လူငယ်3ဦးကိုတော့အစောပိုင်းမှာငိမ့်စုစီဥပဒေပုံမှန်19အပြင်တဘာဝဘေးရန်နေဆိုင်ရာစီမံခန့်ခွဲမှုဥပဒေနဲ့ပါအမှုဖွင့်ထားခဲ့ပြီးမယ်နောက်ပိုင်းမှာတော့ပုံမှန်19တခုတည်းနဲ့သာပြောင်းလဲအေးအေးယူခဲ့တာပါရခိုင်မင်းနယ်မှာကြုံနေရတဲ့အချက်သေးတွေအဆုံးသတ်ရေးမန္တလေးမိတ်တီလာမုံရအစရှိရဲ့မြို့တွေမှာလည်းကျောင်းသားလူငယ်တွေတောင်းဆိုလှုပ်ရှားခဲ့ကြပါတယ်။လှုပ်ရှားမှုတွေမှာအဓိကဥဆောင်ခဲ့ကြတဲ့လူငယ်တွေကိုအနာပိုင်ကဖမ်းဆီးရေးယူတာတွေလှုပ်လာတဲ့ကြောင်းတင်းရှောင်နေရတဲ့သူတွေရှိတယ်လို့လည်းဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတမကများအဖွဲ့ချုပ်ဘကတရဲ့ထွေထွေတွင်းမှုချုပ်ကိုတူးကန်တော်ကပြောပါတယ်။
တော်တော်ကိုကျွန်တော်တို့အခုအမှုဖွင့်ခံထားရတယ်ဝင်ရောက်ခံထားရတယ်ကျွန်တော်တို့လက်ရှိရှောင်နေရတယ်နောက်ပြီးတော့ဒီတောက်လျှောက်စတေကန်ကမ်ပိန်းလုပ်ခဲ့တဲ့ရဲဘော်တွေကမှမုံရွာကရဲဘော်2ယောက်နဲ့မိလာရဲဘော2ယောက်ကိုဖမ်းဆီးခဲ့တဲ့ကိစ္စတွေရှိတယ်အဲ့တော့ဒီဟာအကုန်လုံးစစ်တမ်းကြီးလှုပ်ရှားမှုရဲ့ကျွန်တော်တို့လှုပ်ရှားမှုအသွင်သဏ္ဍာန်မျိုးမျိုးမှာလှုပ်ဆောင်နေတဲ့အကြောင်းအရာတွေအကုန်လုံးဖိနှိပ်နေတဲ့သဘောပါပဲဒီအခါကျစနစ်ရဲ့အသွင်သဏ္ဍာန်ဟောင်းကိုဒီပြည်သူလူမြင်အောင်သူတို့ကိုယ်တိုင်ပဲထုတ်ကြတယ်လို့ဆိုနေတာမြေကဘာဖြစ်ဖြစ်ခွေးဆိုတော့ဒီကုန်လဲရတာပဲအဲ့တော့သူတို့ရဲ့ပုံစံအမှန်ဟိုဒါသူတို့ရမယ်လို့ထင်တယ်စစ်ဆန်ကြီးလှုပ်ရှားမှုတွေကိုလိုက်လံဖိနှိပ်တဲ့သဘောပါပဲစစ်အုပ်စုအနေနဲ့ငြိမ်းချမ်းရေးလိုလားဆိုတော့ဟိုစကားကိုကျွန်တော်အနေနဲ့ဘယ်လိုမှယုံကြည်လို့မရဘူ
းငြိမ်းစုစီပုံမှန်19နဲ့တရားစွဲဆိုခံရတဲ့ရခိုင်ပြည်နယ်ကျောင်းသားတမကဖွင့်ဝင်လူငယ်3ကိုတော့လာမယ့်အောက်တိုဘာ6ရက်နေ့မှာယုံငြိမ်းချင်းစုထားပါတယ်စစ်ဘေးဒဏ်နဲ့ကပ်ဘေးဒဏ်ကြုံနေရတဲ့ရခိုင်ပြည်နယ်မှာလက်နက်ကင်ပဋိပက္ခတွေအဆုံးသတ်ဖို့နဲ့အင်တာနက်ဆက်သွယ်မှုတွေအပြည့်အဝရအောင်ဆောင်ရွက်ဖို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းကလည်းတိုက်တွန်းနေတာပါရခိုင်ပြည်နယ်ကလက်နက်ကင်ပဋိပက္ခတွေအတွင်းရဲသားတွေထိခိုက်တိုက်စိုးမှုကလည်းစစ်ရာဇဝတ်မှုတွေနဲ့လူသားမှုတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်နိုင်ကြောင်းလဲကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးမစ်ရှဲဘက်ချလက်ကပြီးခဲ့တဲ့သတင်းပတ်တဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီမှာတတိပေးခဲ့ပါတယ်ခင်ဗျာကျွန်တော်ထောက်အောင်ကံပါ